ဆမ်နာဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ပြောင်းလဲမဲ့အစည်းအဝေးဟာသဘောထားအပြော့အပြောင်းနှစ်ဖက်စလုံးကလူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုကိုခံနေရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆမ်နာထရမ့်ရဲ့လှုပ်ရအများအပြားကိုချီးကျူးပြောကြားခဲ့ပြီးတဲ့နောက်လူဝင်မှုကန့်သတ်တာကိုလိုလားတဲ့ဝါရှင်တန်အခြေစိုက် CIS လို့ခေါ်တဲ့လူဝင်မှုလေ့လာရေးဌာနကဆိုရင်အထောက်ထားမရှိတဲ့လူငယ်1.8%ကိုအမေရိကန်နိုင်ငံသားပြုပေးမယ်ဆိုတဲ့ကိစ္စဟာလူငယ်ချမ်းသာခွင့်ချက်ချင်းပေးလိုက်လို့ဖြစ်နေတယ်လို့ဝေဖန်ပါတယ်။အဲ့ဒီပြီးတော့တစ်ဖက်မှာတော့နိုင်ငံသားပြုခွင့်ရသူတွေရဲ့မိသားစုတွေခေါ်ယူခွင့်ကြတော့အချင်းအကြကြီးဆွဲထားမယ်လို့လေဒီအဖွဲ့မူဝါဒညွှန်ကြားမှုကဝေဖန်ပါတယ်။ဒါကလို့ခေါ်တဲ့ကလေးဘဝကရောက်ရှိလာသူတွေကိုကင်းလွတ်ခွင့်ပေးတဲ့အစီအစဉ်ကဝင်ရောက်ခွင့်ရရှိသူတွေနိုင်ငံသားပြုခွင့်ဟာ12က12နှစ်ကြာမြင့်စေမဲ့သမ္မတထရမ့်ရဲ့မူပေါင်းဟာအမေရိကန်စီးပွားရေးမှာလိုအပ်တဲ့လုပ်ငန်းကျွမ်းကျင်သူတွေကိုဦးစားပေးခေါ်ယူမှာဖြစ်ပြီးကဘာတလောကန်ဇမ်းမဲ့ဖောက်ပြီးဗီဇာပေးတဲ့အစီအစဉ်ကိုရဆိုင်မှာဖြစ်ပါတယ်။ဒါအပြင်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးစိုက်ထူပြီးနယ်စပ်လုံခြုံရေးကိုလည်းတွန်းပြင်းသွားမှာဖြစ်ပါတယ်။အင်ကန်နေ့ပြည်ထောင်စုအခြေပြမင်ခွန်းမှာချက်ချင်းပြသွားတဲ့သမ္မတထရမ့်ရဲ့ဒီအစီအစဉ်ကိုပြည်ဝင်ခွင့်အခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဝေဖန်နေကြပါတယ်။